အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးမှာနောက်ထပ်အဆင့်တစ်ခုကိုတိုးမြှင့်လိုတဲ့အကြောင်းသမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့နှစ်ရက်ကြာဘေကျင်းမြို့တော်ကတွေ့ဆုံပွဲပထမနေ့မှာတော့သမ္မတကလွတ်လပ်လပ်ဝတ်စားဆင်ခြင်ပြီးညစာစားခဲ့တယ်လို့ဒီကနေ့ပေါ်ထူးနေ့မှာလည်းတိကျတဲ့ထပ်မံတွေ့ဆုံမှုစီစဉ်ထားတာပါ။အမေရိကန်နဲ့တရုတ်နိုင်ငံတို့အကြားထိထိရရောက်ပူးပေါင်းဆောင်ရွက်နိုင်တဲ့အခါတစ်ကမ္ဘာလုံးအတွက်အကျိုးရှိမှာဖြစ်တဲ့အကြောင်းလဲသမ္မတအိုဘားမားကပြောဆိုသွားခဲ့ပါတယ်။တရုတ်နိုင်ငံကဥဆောင်တဲ့လွတ်လပ်စွာကုန်သွယ်ရေးစုံနယ်မြေအတွက်ကနဦးအနေနဲ့သဘောတူညီခဲ့ကြတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ထိပ်သီးစည်းအဝေးကျင်းပနေချိန်မှာပဲအမေရိကန်နဲ့တရုတ်သမ္မတတို့တွေ့ဆုံနေကြတာပါ။တရုတ်နိုင်ငံမှာပါဝင်တဲ့လွတ်လပ်စွာကုန်သွယ်ရေးစာချုပ်အစားအာရှပစိဖိတ်ဒေသလွတ်လပ်စွာကုန်သွယ်ရေးစုံနယ်မြေ FTAAP ကိုအေပက်ခေါင်းဆောင်တွေသဘောတူလိုက်ကြတဲ့အတွက်တရုတ်နိုင်ငံအတွက်အောင်မြင်မှုတစ်ခုလည်းဖြစ်ခဲ့ရပါတယ်။အေပက်ညီလာခံအတွင်းတရားမဝင်တော်ရင်တွဲဆန်မောင်းကုန်မှုနဲ့တရားမဝင်တစ်ခုတ်လဲမှုတွေကိုထိန်းသိမ်းရေးလေကြောင်းလုပ်ငန်းတွေကကာဗွန်တန်းငွေထုတ်လုပ်မှုတွေကိုရှော့ချရေးသမုဒ္ဒရာနဲ့ကန်ယူရန်ဒေသတွေကအရင်းအမြစ်ထုတ်လုပ်မှုတွေကိုစီမံခန့်ခွဲရေးစရာတွေပါဝင်သဘောပေါက်ခြင်းထိန်းသိမ်းရေးအစီအစဉ်တွေမှာလည်းသဘောတူညီမှုတွေရရှိခဲ့ကြပါတယ်။